IS Islamic စစ်သွေးကြွအဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်၄ယောက်နဲ့ပတ်သက်ပြီးတော့သတင်းပေးနိုင်မယ်ဆိုရင်စုငွေဒေါ်လာတန်း၁၀ချိမြင့်မှာဖြစ်ပါတယ်။ဒါဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်လိုက်တဲ့စုစည်းငွေလည်းဖြစ်ပါတယ်။ဒီ ISIS အဖွဲ့ရဲ့ခေါင်းဆောင်တွေဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာစစ်စင်ရေးတွေကိုဥဆောင်နေသူတွေဖြစ်ပြီးတော့သူတို့နဲ့ပတ်သက်တဲ့သတင်းတွေကိုဖုန်းနဲ့ဖြစ်စီစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီဆက်သွယ်ပေးပို့သူမိသူကိုမဆိုစုစည်းငွေချိမြင့်မှာဖြစ်တယ်လို့ဆိုပါတယ်။ IS အဖွဲ့ကိုဦးမဆောင်ရင်အီရတ်နိုင်ငံအတွင်းက Al-Qaeda ခေါင်းဆောင်ဖြစ်ခဲ့သူAbd al-Rahman Mustafa al-Qaduri ရဲ့သတင်းကိုပေးနိုင်ရင်ဒေါ်လာ9တန်းအဘူမိုဟာမက်အယ်အဒနီနဲ့တက်ခန်တယူမူဆာဇိုဗစ်ဘတ်ဒီစလာဗီတို့နှစ်ဦးကိုတယောက်ဒေါ်လာ5တန်းစီနဲ့တရစ်ဘင်အယ်တာဟာဆိုသူကိုသတင်းပေးနိုင်ရင်ဒေါ်လာ3တန်းပေးမှာဖြစ်တယ်လို့ဆိုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့တရားမျှတမှုအစီအစဉ်အတွက်စုငွေထုတ်ပြန်တာဟာလူတက်ဖို့စီရင်ထုတ်ပြန်တာမဟုတ်ပါဘူးဒီစီရင်ဟာအပြစ်ရှိသူအကြမ်းဖက်သမားတွေကိုဖမ်းဆီးပြီးတော့ဥပဒေကြောင်းအရအရေးယူအပြစ်ပေးဖို့အသုံးပြုခဲ့တာဖြစ်တယ်လို့ဆိုပါရခင်ဗျာ